ရင်သစ်နိုင်ငံမှာသမ္မတရွေးကောက်ပွဲဒုတိယအကြော့ကိုဒီကနေ့တနင်္ဂနွေနေ့မှာကျင်းပနေပြီဖြစ်ပေမဲ့ဘယ်သူအနိုင်ရမလဲဆိုတာတော့မသေချာသေးပါဘူး။ရွေးကောက်ပွဲမကျင်းပခင်နောက်ဆုံးချိန်ထိပဲရစ်မြို့ပါဝင်နိုင်ငံတွင်းတခြားမြို့တွေမှာနေထိုင်ကြတဲ့ပြည်သူတွေအတော်များများကတော့လက်ရဇွန်ဝါဒီသမ္မတလောင်းမရင်းလပန်းနဲ့အလယ်လဝါဒီသမ္မတလောင်းအီမန်နျူအယ်မာခရွန်တို့အကြားဘသူကိုမဲပေးကြမလဲဆိုတာကိုဆုံးဖြတ်ချက်မချကြသေးဘူးလို့ပြောပါရယ်။ရေဘူးရအားဖြင့်သမ္မတလောင်းတို့အပေါ်ပြင်သစ်ပြည်သူတွေရဲ့သဘောထားဘလို့ရှိကြတယ်လဲဆိုတာကိုဆက်လက်ပြောပြပေးပါမယ်ရှင်။
ပြင်သစ်နိုင်ငံရေးကိုပြောင်းဆန်သွားစေတဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးလုပ်ငန်းတွေပြီးဆုံးသွားလို့ဒီကနေ့တနင်္ဂနွေနေ့မှာတော့ပြည်သူတွေကသူတို့လိုလားတဲ့သမ္မတတစ်အတွက်စတင်မဲပေးနေကြပါပြီ။ဒါပေမဲ့လည်း Paris မြို့နဲ့တခြားနေရာအနက်ကအလမ်းမဘော်တွေကဆန္ဒမဲပေးကြတဲ့မဲဆန္ဒရှင်ပြည်သူတွေရဲ့စိတ်ထဲမှာတော့မသေးချာမရေရာမှုတွေအပြည့်ရှိနေစေပါ။ပြင်သစ်နိုင်ငံကစီးပွားရေးတက်ကတူចောင်းသားတူဖြစ်တဲ့ Paul Hit ကတော့သူ့ရဲ့သဘောထားကိုခုလိုပြောပါရယ်။
Moi je suis pas ni pour
me I'm not for one or the other
ကျွန်တော်တော့ဘယ်သူ့ကိုမှမထောက်ခံဘူးကျွန်တော်မှစိတ်ကူးရှိပါတယ်တိတ်တော့မသေးကြပေမဲ့ကျွန်တော်မှစိတ်ကူးရှိပါတယ်ပြင်သစ်ပြည်သူအများစုလည်းစိတ်မပါတပါနဲ့မဲပေးကြရမယ်ဆိုတာကျွန်တော်သိပါတယ
် Paris မြို့ကပန်းတဲ့တူကလည်းဒီပေါ်သူ့ရဲ့စိတ်ကူးခံယူချက်ကိုအခုလိုပြောလာပါတယ
် Ben je trouve que excusez-moi le mot c'est très français on est dans la
တယောက်ကတော့နည်းနည်းဒေါသကြီးပြီးကြောက်စရာလည်းကောင်းတယ်ကြံတယောက်ကတော့ပြည်သူပဲတော်သားဖြစ်မလားဆိုတာလဲကျမတို့သိပြီးမသေးကြပါဘူးသူကဗန်လုပ်ငန်းနဲ့ချမ်းသာသူတွေအတွက်ပိုဖြစ်နေတယ်လို့ပဲဆိုတော့ကျမတကယ်စိုးရိမ်မိတယ်ဆိုတာကိုဝန်ခံပါတယ်ဘယ်ကိုဥတီသွားမလဲဆိုတာကျမတကယ်ကိုမသိပါဘူးလို့ Paris မြို့ကပန်းတဲ့တူပြောသွားတာဖြစ်ပါတယ်တမဒလောင်းတူနောက်ဆုံးအကြိမ်ပြုတ်လုတဲ့စကားစစ်ထုတ်ပွဲကလည်းမဲဆန္ဒရှင်တွေအတွက်တိကျပြတ်သားတဲ့အဖြစ်မပေးနိုင်ခဲ့ပါဘူးလက်ရဇွန်ဝါဒီတမဒလောင်းမရင်းလပန်းကတော့အောင်ပွဲရဖို့လက်တကန်းလောက်ပဲလှူတော့တယ်လို့သူမအနေနဲ့ယုံကြည်ကြောင်းပြီးတော့ပြည်သူတွေဘလောက်ဒေါသထွက်နေတယ်လဲဆိုတာမီဒီယာတွေက short တွေ့နေကြတယ်လို့အခုလိုပြောပါတယ
် je pense que la victoire est à portée de la main
ကျမတို့တိုင်းပြည်မှာဒေါသထွက်နေကြတဲ့လူမှုအတိုင်းဝိုင်းရဲ့အတန်းတွေကိုမီဒီယာတွေကမချားတင်အောင်ဆောင်းနေကြပါတယ်ဒီရွေးကောက်ပွဲအတွက် Mr. Macron ကိုစားပြုတဲ့အစိုးရတာဝန်ငါးနဲ့လုံးလုံးရယူထားတဲ့ socialist တွေကိုဖြိုခွင်းပေးမူဝါဒတွေကိုတကယ်ပြောင်းလဲလုပ်နိုင်ဖို့အတွက်အဲ့ဒီလူတွေကဒီတနင်္ဂနွေနေ့ရွေးကောက်ပွဲမှာသူတို့ရဲ့သဘောဆန္ဒကိုလာပြီးထုတ်ဖော်ကြမှာဖြစ်ပါတယ
်။အလယ်အလဝါဒီသမ္မတလောင်းအီမန်နျူအယ်မာခရွန်ကလည်းတနင်္ဂနွေနေ့ရွေးကောက်ပွဲကိုသူအနိုင်ရစေရမယ်ဆိုပြီးအခုလိုပြောပါတယ်
။ Maintenant un peu plus de 10 jours nous menons ce combat. Ce combat de deuxième
ကျွန်တော်ဒီပြိုင်ပွဲအတွက်ပြီးခဲ့တဲ့ဆယ်ရက်လောက်ကစားပြီးတော့လှုပ်ရှားလာခဲ့ကြပါတယ်အခုဒုတိယကြော့ကျွန်တော်ဆက်ပြီးတော့လှုပ်ရှားရမယ်ဒီနေရာမှာကျွန်တော်တို့ဟာတစ်ဖက်နဲ့တစ်ဖက်ပဲပင်တူတာရှိရဲ့ထိတိုက်တွေ့တာရှိရဲ
့ NO
ဒီအမျိုးသားရေးတအုပ်ကိုခင်ဗျားတို့အခုအော်နေသလိုတူတော်မှန်းနဲ့လုပ်နေလို့မဖြစ်ဘူးရှုတ်ချနေုံနဲ့မပြီးဘူးသူတို့ကိုအနိုင်ရဖို့အတွက်တကယ်ဆုံရရမယ်သူတို့ကိုဆန့်ကျင်ပြီးတော့မဲဆန္ဒပေးရမှာဖြစ်ပါတယ်
ဒါပေမဲ့လည်းပြင်သစ်မှာရောက်ရှိနေထိုင်တဲ့ဘီယွန်ရင်ကူဇက်ကရုပ်ရှင်မင်းသားကြီးဦးအောင်ကိုကတော့နောက်ဆုံးကျင်းပတဲ့စကားစစ်ထုတ်ပွဲကိုကြည့်မယ်ဆိုရင်ပြင်သစ်မဲဆန္ဒရှင်အများစုကအလေလဝါဒီသမ္မတလောင်းအီမန်နျူအယ်မာခရွန်ကိုပိုးပြီးမဲပေးကြမယ်လို့ယူဆတဲ့အကြောင်းအခုလိုပြောပါတယ
်မတူနိုင်လဲဆိုတော့အတိအကျတနေ့လုံးနားထောင်ကြားနေအခုဂူဂူလောဆယ်ဟောနားထောင်ခေါ်ရမမစ္စတာမက်ခရွန်မဲမို့သူကဘာကြောင့်လဲဆိုတာဒီလိုတပက်ကတော့လေပန်းခေါ်တာပေါ့ဆိုလိုတာကမခေါ်ဆက်ပါဆိုတော့ဒီလိုဟိုက right wing extremist ဖြစ်တယ်မခေါ်ကကတော့လူငယ်ဘလူဖြစ်လဲဆိုတော့ extreme rightist ကမပေးကျင်တော့ဒီ channel ဖွဲ့ရနေရေးဖွဲ့ရပေါ့ဒီတကယ်ဖွဲ့ကြီးကြီးပေါ့သူကဒီဘက်ကပဲအဓိကထားတော့မခေါ်ကပဲစုပေါင်းပြီးတော့တမရတင်ပြဖို့အကြောင်းရှိတယ်ပေါ့လေအခုဒီနေ့ထိ
မကြသေးခင်ကပဲမစ္စတာမက်ခရွန်ဟာပြင်သစ်ပြည်သူတွေသဘောကျတဲ့အမေရိကန်သမ္မတဟောင်းဘဲရက်အိုဘားမားရဲ့ထောက်ခံမှုကြီးကြီးမားမားရထားပေမဲ့လည်းရွေးကောက်ပွဲကိုအနိုင်ရဖို့အာမခံကြဲတော့မပေးနိုင်ပါဘူးဒီတနင်္ဂနွေနေ့ရွေးကောက်ပွဲကိုအနိုင်ရဖို့နှစ်ဖက်စလုံးကအကြိတ်နဲ့ရှင်ပြိုင်ကြရမှာဖြစ်ပါရဲ့ရှင်